Hamas နိုင်ငံရေးခေါင်းဆောင် Ismail Haniya ဤနိုင်ငံတဟီရန်မြို့တော်မှာတပ်ဖြတ်ခံခဲ့ရပြီးတဲ့နောက်ပိုင်းဒေသရင်းကအခြေအနေတွေနဲ့ပတ်သက်လို့ဤနိုင်ငံခြားရေးဝန်ကြီးနဲ့ဆွေးနွေးဖို့ဂျော်ဒန်နိုင်ငံခြားရေးဝန်ကြီး Ayman Safari ဒီနေ့လာမယ့်ကြောင်းဤရန်သတင်းမီဒီယာတွေမှာဖော်ပြပါရတယ်။ဤရန်ကအားပေးထောက်ခံနေတဲ့ Hezbollah ဘက်ကအကြီးအကဲတမူးဖြစ်သူ Foshuka Israel လေကြောင်းတိုက်ခတ်မှုကြောင့်ဘေရုတ်မြို့မှာတည်ဆုံးပြီးနောက်တစ်နေ့ဖြစ်တဲ့ပြီးခဲ့တဲ့ဗုဒ္ဓနေ့မှာပဲ Hamas ခေါင်းဆောင်ဤရန်မှာလှုပ်ကြံခံရတာကြောင့်ဒေသရင်းတင်းမာမှုတွေကြီးထွားနေတာပါ။ဒေသရင်းမှာတင်းမာမှုတွေဒီထက်ပိုကြီးထွားမလာအောင်အမေရိကန်နဲ့ပြင်သစ်ဗြိတိန်အီတလီနဲ့အီဂျစ်အပါအဝင်မိတ်ဆွေနိုင်ငံတွေနဲ့တန်တမာရေးအရာဆက်သွယ်ခဲ့ပြီးတဲ့နောက်ဂျော်ဒန်နိုင်ငံခြားရေးဝန်ကြီးဤရန်ကိုတွားရောက်တာလည်းဖြစ်ပါတယ်ခင်ဗျာ။